Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာဝါရှင်တန်မြို့တော် View American အတန်းကနေ2016ခုနှစ်ဩဂတ်လ26ရက်တောက်ကြနေညနေခင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ9နိုမီတာ16 19နဲ့25တို့ကနေစတင်အတန်းလွှင့်နေပါတယ်ခင်ဗျာဒီညနေခင်းအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုလက်လောက်နဲ့ကျွန်တော်ကြော်ကြော်သိကြညာပါပါတူရကီတောင်ပိုင်းကစီစဲမြို့ရဲ့စခန်းတစ်ခုမှာကားဘုံးဖောက်ခွဲတာကြောင့်ရဲတပ်ဖွဲ့ဝင်17ယောက်ထိမှနေတည်ဆုံသွားပါတယ်လူ160ကျော်တည်ဆုံရတဲ့ငလျင်ကြီးလှုပ်ထားပြီးတဲ့နောက်အီတလီမှာနောက်ဆက်တွဲအပြင်းငလျင်နှစ်ခုမနေ့ကထွက်လုပါတယ်ဆီးရီးယားစစ်ပွဲအဆုံးသတ်ရေးအမေရိကန်နဲ့ရုရှားနိုင်ငံသားရဲ့ဝင်ကြီးတွေဆွေးနွေးနေကြပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့ငင်းငယ်ကြီးညီလာခံကျင်းပဖို့ရပ်ပိုင်းပဲလိုတော့တဲ့အချိန်မှာမြန်မာနိုင်ငံမြောက်ပိုင်းမှာတော့တိုက်ပွဲတွေဆက်ဖြစ်နေပါတယ်
ये तयिन तुंग शिदान काकिन पोस्टी दे लाइट फॉर्म सुरेनिया मा देबो ဖြစ်ပါတယ
် KIO ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးပြောသွားတာဖြစ်ပါတယ်အပြေဆုံးကိုမချခင်မှာနားဆင်ရမှာပါဒါပြင်ပြီးခဲ့တဲ့ရပိုင်းနေအတွင်းမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ငလျင်နဲ့ငရင်နောက်ဆက်တွဲတွေကြောင့်ချေဟောင်းဖျားစီတွေနားတွာလာတာတွေသတိထားဖို့သတိပေးလိုက်တဲ့အကြောင်းတစ်ခါငရင်နဲ့ပတ်သက်ပြီးတော့အများပြည်သူဘာတွေကိုစိုးရိမ်နေကြသလဲဆိုတော့အပါဝင်အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီကြောင့်နေတိုင်းကမှနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းနဲ့နားလည်လို့ချင်ကြပေးမှာဖြစ်ပါတယ်ဗျာ
တူရကီနိုင်ငံတောင်ပိုင်းကစီစဲမြို့မှာဒီကနေ့ကားဘုံးတစ်လုံးပေါက်ခွဲတာကြောင့်ရဲတပ်ဖွဲ့ဝင်17ယောက်ထဲမှနေတည်ဆုံပြီးတခြားလူအများပြားဒဏ်ရာရသွားတယ်လို့စေယုံတာဝန်ရှိသူတွေကပြောပါတယ်ရဲတပ်ဖွဲ့စစ်စေးဂိတ်တခုလိုယူဆတဲ့အခင်းဖြစ်နေရမှာပေါက်ကွဲမှုဖြစ်ပြီးတဲ့နောက်မီဂိုလုံးကြီးတက်နေတာကိုဒေတာတွင်ရုပ်တံသတင်းဌာနတွေကထုတ်လင့်ပြသပါတယ်ဒီကနေ့ဒေတာစံတော်ချိန်မနေ့6နာရီခွဲပတ်ဝန်းကျင်မှာဖောက်ခွဲတာဖြစ်ပြီးတူရကီအာဏာပိုင်တွေဘက်ကလက်တုံ့ပြန်မယ်လို့အခိုင်အမာပြောပါတယ်တိုက်ခိုက်သူတွေနဲ့ထိုက်တန်တဲ့လက်တုံ့ပြန်မှုကိုလုပ်သွားမှာဖြစ်ပြီးအကြမ်းဖက်ဝါဒကင်ဆွဲတဲ့ဘယ်အဖွဲ့အစည်းမှတူရကီကိုထိန်းချုပ်ထားနိုင်မှာမဟုတ်ဘူးလို့အစ္စတန်ဘူးမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်တူရကီဝန်ကြီးချုပ်ပင်နလီယူဒရင်ကပြောပါတယ်စီဇာမြို့ဟာဆီးရီးယားအီရတ်တို့နဲ့နယ်စပ်ထိနေတဲ့ဆီရနက်ပြည်နယ်မှာရှိပြီးကတ်လူဦးရေအတော်များများရှိတဲ့မြို့ပါတိုက်ခိုက်မှုရဲ့လက်သက်ဖြစ်အခုချိန်ထိဘယ်သူကမှမပြောသေးပေမဲ့နိုင်ငံပိုင်အနာဒိုလူသတင်းဌာနကတော့ကာဒစ္စတန်လူ့သမားပါတီ PKK ရဲ့လက်ချက်ဖြစ်တယ်လို့ပြောပါတယ် PKK အဖွဲ့ကိုအကြမ်းဖက်ဝါဒကင်ဆယ်တဲ့အဖွဲ့တစ်ခုဖြစ်သတ်မှတ်ထားပြီးအဲ့ဒီဒေသကတိုက်ခိုက်မှုတွေမှာပါဝင်ပတ်သက်တယ်လို့ယူဆထားတာပါရဲစခန်းတစ်ခုတည်းမနဲ့တိုက်ခိုက်မှုတွေသူတို့လက်ချက်ဖြစ်တယ်လို့ PKK အဖွဲ့ကကြေညာထားမှုပါတယ်
အီတလီနိုင်ငံအလဲပိုင်းမှာပုတ်ထုံးတွေကအင်အားပြင်းငလင်လှုပ်သွားပြီးတဲ့နောက်အမထရီချင်မြို့မှာတောက်ကြတွေကအပြင်းနဲ့နောက်ဆက်တွဲငလင်တစ်ခုလှုပ်သွားပါတယ်။ဒီနောက်ဆက်တွဲငလင်ငယ်တွေဟာပြင်အား 4.3 နဲ့ 4.9 ရှိတာကြောင့်အဆောက်အုံတွေပိုးပြီးပျက်စီးသွားစေသလိုမိခိုးတွေထွက်လာတာကြောင့်လည်းမြုပ်ခံနဲ့ပိုးပြီးတော့ကြောက်လန့်သွားခဲ့ကြပါတယ်။ပုတ်ထုံးတွေမနဲ့အစောပိုင်းငလင်ဆောက်လုပ်တဲ့အချိန်ကလေးကဆိုရင်နောက်ဆက်တွဲငလင်ငယ်ပေါင်း900ကျော်လှုပ်သွားခဲ့ပေမဲ့အများစုကတော့တိတ်အားမပြင်းပါဘူး။ပုတ်ထုံးတွေကလုတ်တဲ့ပြင်အား 6.3 နဲ့ငလင်ကြောင့်တေဆုံးသူပေါင်း269ဦးရှိသွားပြီလို့အရက်ဖက်ကကွယ်ရေးတာဝန်ရှိသူတွေကပြောပါရယ်တေဆုံးသူအများစုကငလင်အပြင်းထန်ဆုံးလုတ်ခဲ့တဲ့အမထရီချေအကွီတာနဲ့အကူမူလီမျိုးကဖြစ်ပါရယ်ငလင်ဒါကြောင့်မျိုးတွေလည်းအတော့ကိုပျက်စီးသွားပါရယ်တန်ရာရသွားတဲ့လူပေါင်း400ကျော်လဲဆေးကုသမှုခံယူနေရတယ်လို့အီတလီအရက်ဖက်ကကွယ်ရေးဌာနကပြောပါရယ်တေဆုံးသွားသူတွေထဲမှာနိုင်ငံခြားသားခရီးသွား12ဦးထက်မနည်းပါတယ်လို့ဆိုပါရယ်ဒီထဲက3ဦးဟာဗြိတိန်နိုင်ငံကဖြစ်ပြီးရူမေးနီးယားက6ဦးနဲ့စပိန်ကနေဒါနဲ့အယ်ဆာဗာဒေါနိုင်ငံက2ဦးစီပါဝင်ပါတယ်ရှာဖွေရေးလုပ်ငန်းတွေဆက်လက်လုပ်ကိုင်နေတာနဲ့အမျှတည်ဆုံးသူအရေအတွက်နောက်ထပ်အတည်ပြုနိုင်မယ်လို့ခန့်မှန်းထားကြောင်းတာဝန်ရှိသူတွေကပြောပါရယ်ရှာဖွေရေးလုပ်သားတွေနဲ့အတူအနှံ့ခံခွဲတွေကအပြက်စီးပုံတွေကိုတူးဆွဖယ်ရှားရင်းနောက်ထပ်အသက်ရှင်ကျန်ရသူတွေကိုလိုက်လံရှာဖွေနေပါတယ်
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကပင်လယ်ကမ်းခြေမှာဖွင့်ထားတဲ့စားတောက်ဆိုင်တစ်ခုကိုတနသမားတွေကဝင်တိုက်ပြီးသိမ်းထားတာအဆုံးသတ်သွားပြီလို့ဆိုမာလီလူမျိုးရင်းတပ်ဖွဲ့တာဝန်ရှိသူတွေကပြောပါရတယ်။အဲဒီတိုက်ခိုက်မှုမှာလူ9ယောက်ထဲမှနေတည်ဆုံပြီးတနသမား2ဦးလည်းတည်ဆုံတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတို့ကဒီကနေ့ပြောပါရတယ်။ဒီကနေ့အာယုံမတက်ခင်လေးမှာပဲအဲဒီတိုက်ခိုက်မှုအဆုံးသတ်သွားတယ်လို့မိုဂါဒီရှုရဲတပ်ဖွဲ့အကြီးအကဲဘူမူကြီးဘီရှားကပြောတာပါ။လူမျိုးရင်းတပ်ဖွဲ့တွေရဲ့စစ်ဆင်ရေးအဆုံးသတ်သွားပြီဖြစ်ပြီးစားတောက်ဆိုင်ထဲမှာပိတ်မိနေတဲ့အရသာအများစုကိုကယ်တင်လိုက်ပြီးတော့ဆိုင်ကိုလုံးဝပြန်ထိန်းထားလိုက်ပါပြီလို့မိုဂါဒီရှုမြို့တော်အခင်းဖြစ်နေရာကနေဘီရှားကပြောပါတယ်။ဘန်နာဒီယာကမ်းခြေစားတောက်ဆိုင်နားမှာဂျာတာပရီနီညာကကားဘုံးတစ်လုံးဖောက်ခွဲလိုက်ပြီးတနက်နေ့ဝင်ပြေးပြီးတော့စတိုက်တာပါ။အဲရှာဘတ်စစ်သွေးကြွတွေကသူတို့အဖွဲ့လက်ချက်လို့ချက်ချင်းပဲကြေညာပါတယ်။တိုက်ခိုက်မှုအတွင်းလူ9ဦးသေဆုံးပြီးဂျာတာ9ဦးနဲ့လူမျိုးရေးတပ်ဖွဲ့ဝင်2ဦးပါတယ်လို့ဘူမူကြီးဘီရှားကပြောပါတယ်။တနက်သမား2ဦးကိုလည်းတုတ်တင်လိုက်ပါတယ်။နောက်ထပ်စစ်သွေးကြွတူဦးကိုတော့တိုက်ပွဲအတွင်းဖမ်းမိလိုက်တယ်လို့လူမျိုးရေးတပ်ဖွဲ့တွေကပြောပါတယ်။အ ဲ့ဒီအခင်ဖြစ်တဲ့နေရာပတ်ဝန်းကျင်မှာတူရကီနိုင်ငံရဲ့ကမ္ဘာပေါ်မှာအကြီးဆုံးတန်ရုံကိုမကြသေးခင်ကပဲဖွင့်ထားပါတယ်
အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့တို့ဒီကနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတွေ့ဆုံဆွေးနွေးပြီးဆီးရီးယားနိုင်ငံတွင်တိုက်ခိုက်မှုတွေအဆုံးသတ်နိုင်ဖို့အတွက်ငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ရေးစတင်ဆွေးနွေးကြပါတယ်။ဒီတွေ့ဆုံမှုမတိုင်ခင်ကြာရာပတ်နေ့ကတော့ဝန်ကြီးကယ်ရီဟာဆော်ဒီအာရေဗျားနိုင်ငံကိုသွားရောက်ပြီးဆီးရီးယားနိုင်ငံတွင်အမေရိကန်ရဲ့စစ်ဆင်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဆော်ဒီမင်းသားမိုဟာမက်ဘင်ဆယ်မန်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ပင်လယ်ကွေ့ဒေသပူပေါင်းဆောင်ရွက်ရေးကောင်စီနဲ့ဘာရိန်းနိုင်ငံတို့ကတန်တမာတွေနဲ့လည်းတည်ဆွေးနွေးပွဲတက်ရောက်ခဲ့တယ်လို့ဆီးရီးယားနိုင်ငံဆိုင်ရာအမေရိကန်ရဲ့လှုပ်ဆောင်ချက်တွေအပေါ်ဒီနိုင်ငံတွေကထောက်ခံတယ်ဆိုတာကိုမစ္စတာလက်ဗရော့နဲ့တွေ့ဆုံမှုမတိုင်ခင်မှာဝန်ကြီးကယ်ရီကပြသလိုတာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားထိပ်တန်းတန်တမာတွေနဲ့အရင်ဆုံးတွေ့ဆုံညှိနှိုင်းမှုတွေတုန်းကတော့အမေရိကန်နဲ့ရုရှားပတ်ဝန်းပတ်သက်နေတဲ့ဆီးရီးယားပဋိပက္ခအဆုံးသတ်ရေးကြိုးပမ်းမှုတွေမှအောင်မြင်ခဲ့ပါဘူး။ဆီးရီးယားနိုင်ငံတွင်ဆန့်ကျင်ဘက်အဖွဲ့တွေကိုအမေရိကန်နဲ့ရုရှားနိုင်ငံတွေကတစ်ဖက်စီကနေကူညီထောက်ပံ့ပေးနေတာပါဒီကနေ့တွေ့ဆုံမှုတွင်မှာတော့နိုင်ငံစလုံးကလိုလာတဲ့ Syria က IS သွေးကြွတွေချေမှုန်းရေးလုပ်ငန်းတွေမှာစီးရဲအယပူပေါင်းဆောင်ရွက်မှုတွေနဲ့တရင်အချက်အလက်တွေမျှဝေအသုံးပြုတာတွေလုပ်သွားဖို့ကိစ္စသဘောတူညီချက်ရယူနိုင်ဖို့နှစ်ဖက်စလုံးကကြိုးပမ်းကြမှာဖြစ်ပါတယ
် UAE ကအသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18kilohertz 1683လိုင်းဒိုမီတာ19 kilohertz 15565လိုင်းဒိုမီတာ25 kilohertz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝကနေတောက်ကြညနေပဲသတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်အီရန်ဒေါ်လာရဲ့အဆောင်တက်ကရေရင်လေးစင်းဟာအင်္ဂါနေ့ကနိုင်ငံတကာရေပိုင်တဲ့ထက်မှာအန်ဒရယ်ရှိပြီးညံ့ဖျင်းလာတဲ့လူလူပုံမျိုးနဲ့အမေရိကန်ဒုံးကျည်ဖြတ်သင်္ဘောနာအထိအချိန်နဲ့မောင်းပြီးကတ်လာခဲ့တယ်လို့အမေရိကန်ရေတပ်ကပြောပါတယ် USS နေဇေးသင်္ဘောကနေအီရန်ရေရင်တွေကိုတတိပေးတဲ့အနေနဲ့မီးကြီး၁၀ခုပစ်ခတ်ပြီးအိုအော်ဆွဲအချက်ပြပေမဲ့အီရန်ရေရင်တွေဘက်ကပြန်ပြီးမတုံ့ပြန်ပါဘူးအီရန်ရေရင်လေးစင်းဟာနေဇေးသင်္ဘောနာနဲ့295မီတာအကွာအဝေးထိကတ်လာတာကြောင့်မတိုက်မိစေဖို့အတွက်ကမ်းလွန်ရေနံနွန်းတွေနဲ့အန်ဒရယ်ရှိလောက်အောင်ကတ်နေတဲ့ကြားကပဲသင်္ဘောကိုလမ်းကြောင်းပြောင်းလိုက်ရပါတယ်အဲ့ဒီအင်္ဂါနေ့ကဖြစ်ရဟာမဟာဗျူဟာရအရေးပါတဲ့ဟော်မုဇ်ရေလက်ကြားမှာဖြစ်တာပါအီရန်နိုင်ငံဟာအမေရိကန်စစ်သင်္ဘောကိုအနှောက်အယှက်ပေးပြီးနိုင်ငံတကာဥပဒေကိုချိုးဖောက်တယ်လို့အမေရိကန်ရေတပ်ကဆွဆွဲပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးအီရန်ဘက်ကအခုချိန်ထိတော့ဘာဖြစ်ရှင်းချက်မှထွက်မလာသေးပါဘူး
။ရုရှားလူတော်အမတ်တယောက်ရဲ့သားဟာအကျွေးဈေးဝယ်ကတ်တွေကိုတစ်ကမ္ဘာလုံးမှာခိုးယူဖို့စီစဉ်ဆောင်ရွက်ခဲ့တယ်ဆိုရဲလို့ရတဲ့အမေရိကန်နိုင်ငံမှာအပြစ်ရှိကြောင်းတွေ့ရှိထားပါတယ်။ဒါဟာသမိုင်းတစ်လျှောက်အများဆုံးတိုးပွားလာနေတဲ့အကျွေးဝယ်ကတ်တွေခိုးယူရဲလို့ရဖြစ်တယ်လို့အဆိုရရှိနေတွေကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့မဟာမိတ်လွတ်တော်အမတ်ဗယ်လာရီဆာနီနက်ဖ်ရဲ့သားဖြစ်သူရိုမန်ဆာလီနက်ဖ်ရဲ့ပြစ်မှုနဲ့ပတ်သက်လို့ဂျူရီလူကြီးတွေကနေ့ရက်နေ့ပါစင်စစ်တုံ့တက်ပြီးတဲ့နောက်အပြစ်ရှိကြောင်းဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့တရားရုံးမှာကြာတာပရင်းတွေကဆုံးဖြတ်လိုက်တာပါရိုမန်ကိုပြစ်မှု38ခုနဲ့အပြစ်ရှိကြောင်းတွေ့ရှိထားတာပါဒီထဲမှာအွန်လိုင်းကနေငွေတွေခိုးယူတဲ့ဆွဲချက်9ခုပါပါတယ်ဒီဇင်ဘာလနေ့ရက်နေ့မှာအမိန့်ချမှတ်ရင်တော့သူ့အနေနဲ့အနစ်40အကျဉ်းချခံရနိုင်ပါတယ်အစိုးရရှင်နေရဲ့အစိုးရသူဟာအကျွေးဝယ်ကတ်တွေကနေဒေါ်လာတန်190နီးပါးခိုးယူခဲ့တယ်လို့ဆိုပါတယ်ဆာလီနက်ဖာအမေရိကန်နိုင်ငံထက်ကနီဗာဒါနဲ့ဂျော်ဂျီယာပြည်နယ်တွေမှာလည်းအလားတူပြစ်မှုတွေနဲ့ဆွဲချက်တင်ခံထားရတယ်လို့သူရဲ့ရှင်နေကပြောသလိုအယူခံဝင်မယ်လို့လည်းဆုံးဖြတ်ထားတယ်လို့ဆိုပါတယ
်ဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်ဟာလူမျိုးရေးခွဲခြားသူသူတို့ဘောက်ကိုချိုးနှိမ်ပြီးဆက်ဆံတတ်သူတူအဖြစ် Republican သမ္မတလောင်း Donald Trump ကပြောဆိုနေတာသတင်းတစ်ပတ်ကျော်လာပါပြီ။ Clinton ဟာ African နွယ်ဘွားအမေရိကန်နိုင်ငံသားတွေရဲ့အလုပ်လက်မဲ့နဲ့ရာဇဝမှုဆိုင်ရာပြဿနာတွေကိုလွတ်လွတ်ရှုပြီးမဲရဖို့အတွက်ပဲကြည့်တယ်ဆိုပြီးတော့ Trump ကဆွဆွပြောဆိုပါတယ်။ Democratic Party ဦးဆောင်တဲ့အစိုးရဆက်ဆက်ဟာ African နွယ်ဘွားအမေရိကန်နိုင်ငံသားတွေအတွက်ဆယ်စုနှစ်ပေါင်းများစွာဘာမှလုပ်မပေးနိုင်ခဲ့ဘူးလို့ Trump ကဆိုပြီးနိုဝင်ဘာလသမ္မတရွေးကောက်ပွဲမှာသူ့ကိုမဲပေးလို့ခင်ဗျားတို့မှာဘာများဆုံးရှုံးစရာရှိမှလဲလို့မေးခွန်းထုတ်ပါတယ်။အဲ့ဒီဘော်ကလင်တန်ကရဲ့တော်ကြာဘာမှမပြောသလောက်နေခဲ့ပြီးကြာသာပရိနေကတော့အပြင်းအထန်ပြန်တုံ့ပြန်ပါတယ်ထရမ့်ဟာအာဖရိကန်နယ်ဘောအမေရိကန်နိုင်ငံသားတွေအကြောင်းပြောတဲ့အခါထိခိုက်စော်ကားပြီးမယင်ကျေးတဲ့တုံ့နှုံတွေနဲ့ပြောဆိုပြီးတော့ဆုံရှုံနာတွေလူသတ်မှုတွေမူရစေဝါနဲ့ကြောင်းတွေမကောင်းတဲ့အကြောင်းကိုပဲမြင်နေလို့နီဗာဒါပြည်နယ်မှာကြာသာပရိနေကလုပ်တဲ့မဲဆွယ်စည်းဝေးပွဲတွင်ကလင်တန်ကပြောပါတယ်
ဆီးရီးယားနိုင်ငံအလက်ပိုမျိုးကအစိုးရတပ်ကိုအထက်ကဆန့်ကျင်တိုက်ခိုက်ဖို့ဆိုပြီးမူလကဖွဲ့စည်းထားတဲ့အာရဗ်သဘုံတွေကိုတူရကီနိုင်ငံကအားပေးထောက်ခံလိုက်ပါတယ်။ IS အကြမ်းဖက်သမားတွေကိုတည်တရင်ပတ်ထဲမှာပြင်းပြင်းထန်ထန်တိုက်ခိုက်နေကြတာပါ။ဆီးရီးယားစစ်ပွဲစတင်ဖြစ်ပေါ်တဲ့2012ခုနှစ်ကလေးကသမရဘာရှာအယ်အာဆတ်ရဲ့တပ်တွေကိုတိုက်ပွဲပေါင်းစုံမှာဆန့်ကျင်တိုက်ခိုက်နေတဲ့သဘုံအဖွဲ့ဆက်ဖွဲ့ဟာ IS တို့ထိန်းချုပ်ထားတဲ့ဂျလာဘလူးစ်မြို့ကိုအုပ်စုလိုက်ဝိုင်းတိုက်နေတာပါ။ဒီအုပ်စုတွေကိုဆီးရီးယားလူမျိုးရေးတပ် FSA လို့ခေါ်ပြီးဘာသာရေးနဲ့မပတ်သက်အဖွဲ့ ဖြစ်စီးရီးယားစစ်တပ်ကနေဘက်ပြောင်းလာသူတွေနဲ့စတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။တပုံတပ်ဖွဲ့ဝင်ပေါင်း1500ပါဝင်တိုက်ခိုက်နေတဲ့ပြင်ထန်တဲ့တိုက်ပွဲထဲမှာ FSA တပ်ခွဲတွေဖြစ် El Sham Legion, Levant Front, Noradin El Anaki, တယင် Jaish El Dahia, Aha El Sham တပ်ဖွဲ့တွေပါဝင်တိုက်ခိုက်နေတာဖြစ်ပါတယ်ရှင
်။ပြင်သစ်နိုင်ငံမှာပါကီနီလို့ခေါ်နေကြတဲ့မွတ်စလင်မျိုးသမီးတွေပင်လယ်ကမ်းခြေမှာဝေကြတဲ့ရေကူးဝတ်စုံကိုမဝေ့ရဘူးလို့ပိတ်ပင်ကတ်သတ်ထားတဲ့ကိစ္စပြင်သစ်နိုင်ငံရဲ့အမြင့်ဆုံးတရားရုံးကဒီကနေ့ဆုံးဖြတ်ချက်ပေးဖို့စီစဉ်ထားပါတယ်။ဒီဝတ်စုံကိုပိတ်ပင်ကန့်သတ်တာကြောင့်နိုင်ငံတကာမှာအခြေတည်ငြိမ်းပွားပွဲဖြစ်လာနေတာပါ။မွတ်စလင်မျိုးသမီးတချို့ဝတ်တဲ့မျက်နှာပဲပေါ်ပြီးဒီကုလုံးဖုံးထားတဲ့ရေကူးဝတ်စုံဟာပြင်သစ်ဥပဒေတွေကိုချိုးဖောက်တယ်ဆိုပြီးတော့ကန်ယူရမ်မျိုးတွေမှာပိတ်ပင်ကန့်သတ်ထားတာပါခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်းပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံမြောက်ပိုင်းကတိုက်ပွဲသတင်းနဲ့စကြင်ပါတယ်။လာမယ့်သတင်းမှာဗီတောင်စုညီညာရေးညီလာခံကိုနေပြီးတော့မှချင်းပဖို့ပြင်ဆင်နေချိန်မှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ရှမ်းပြည်နယ်အတွင်းမှာဖြစ်ပွားတဲ့တိုက်ပွဲမှာတော့ရဲသား၂ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ပွဲတွေကြောင့်လက်ရှိချင်းပမဲ့ညီညာရေးညီလာခံအပေါ်မှာရိုက်ခတ်တာတွေရှိနိုင်ကြောင်းသုံးသက်တာတွေလည်းရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့လက်ရှိကျင်းပမဲ့ပြည်တော်စုညီချင်းရေးညီလာခံ21ရာစုပင်လုံကိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအားလုံးဒီပါပါဝင်တယောက်ဖို့ပြင်ဆင်နေချိန်မှာပဲအစိုးရကြံ့မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချို့ကြားမှာတိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေခဲ့တာပါလောလောဆယ်ဖြစ်ပွားတဲ့တိုက်ပွဲတွေကတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်အတွင်းမှာဖြစ်ပြီးကချင်ပြည်နယ်ကတိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြည်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
ဒီနေ့ကတော့ဟိုကေရေတယင်တုံရှေ့တန်းကာကင်ပို့စ်ဖြစ်တဲ့လိုက်ဖုံဆိုတဲ့နေရာမှာတိုက်ပွဲဖြစ်ပါတယ်တမတော်ဘက်ကနဲ့နာပြီးမှသူသိချင်တယ်လို့ကြားပါတယ်အတင်းကြီးကတော့မကြည့်ဘူးဒါပေမဲ့စစ်ကြောင်းတစ်ကြောင်းနဲ့လာမှဝင်တိုက်တယ်လို့ကြားရတယ်။အဲဒီမနေ့အစိုးရနဲ့ဖြစ်တယ်လို့ကြားပါတယ်
။ဒီတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးအစိုးရတက်မရော်ဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့စတုံးကနေဝိုင်းမော်ကိုဆင်းလာတဲ့အစိုးရတက်မရော်ရင်တန်းကို KIA တပ်ဖွဲ့ကခြုံခိုတိုက်ခိုက်ခဲ့ကြောင်းနဲ့တက်မရော်ဘက်ကထိခိုက်ကြဆုံးတာတွေရှိကြောင်း KNG ကကချင်သတင်းဌာနကဒီကနေ့ထုတ်ပြန်ထားပါတယ်။ဒုဗိုလ်မှူးကြီးနော်ဘူးကတော့ဒီတည်မကြားသိရကြောင်းအခုလိုပြောပါတယ
်ကျွန်တော်တို့တော့မကြားမိပါဘူးလင်ခဲ့တဲ့နှစ်ပတ်လောက်အရင်မှာတော့တစ်ခေါက်တက်ပွဲဖြစ်တဲ့ကြားပါတယ်ဒါပေမဲ့ဒီတစ်ပတ်ကတော့မကြားဘူးခင်ဗျာတည်င်းကတော့
ပြီးခဲ့တဲ့ရက်တွေကတော့ဝိုင်းမော်ဖားကန်နဲ့တနိုင်းဒေသဘက်တွေမှာလည်းအစိုးရတက်မရော်နဲ့ KIA အကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲကတော့ဒီလ25ရက်နေ့ညနေပိုင်းကနန်းခမ်းမြို့နယ်မှာအစိုးရတပ်မတော်နဲ့ PSLF TNLA ခေါ်တအံပလောင်တပ်ဖွဲ့အကြားမှာဖြစ်ပွားခဲ့ပြီးတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုနန်းခမ်းမြို့နယ်ကဒေသခံတအူကအခုလိုပြောပါတယ
်မနေ့က6နာရီအစနေပြီးတော့6နာရီခွဲအထိကအာလက်နက်ငယ်တွေနဲ့ဖြစ်ဖြစ်ကြတာလက်နက်ကြီးနဲ့ဖြစ်ကြတော့那吃东吃到家哎，地上皮银皮银的，地上那白啊拉来了么丢，然后那药单那乌了吃了吃着嘞，我们那呀提提钱，那么看谁用过来的，那么看谁用个，啊什么鸡肉木烧来的，啊木烧来了那都要个，啊油吃多的那煮的多，俺们什么说油是我们吃了多来少吃回来的留下来的。
ညဘက်ပိုင်းမှာတော့ကောင်းတက်ရွာအနီးမှာလက်နက်ကြီးပောက်ကွဲသံတွေကြားရကြောင်းလည်းပြောပါတယ်။ညင်ကြဲညီလာခံကျင်းပမဲ့အချိန်တိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်မှာ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ရဲ့တွဲဖက်အတွင်းရေးမှူးဦးထွန်းစော်ကအခုလိုပြောဆိုပါတယ်
။တတိယစုပင်လုံးညီလာခံစီဝေးတက်တော့မယ်တက်ဖို့တက်လည်းပြင်ဆင်နေပြီ။ဒါလို့ရှင်နေမျိုးပါဒီလိုဖြစ်တာကတော့လုံးဝမသိတော့ဘူးလို့ကျွန်တော်မြင်တယ်။ဒါသာကဆိုရဘက်ကနေပြီးတော့မှတက်မတော်နဲ့အသေးချာညှိပြီးတော့မှလုပ်ဖို့လိုတယ်လို့မြင်ပါတယ်။အဲ့ဒီမြေပြင်အခြေအနေကကျွန်တော်တို့ဒီစပွဲဝိုင်းဟိုလာပြီးတော့မှရက်ခတ်လိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်
။အစိုးရတက်မရော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ PSLF TNLA ခေါ်တအမ်းပလောင်တပ်ဖွဲ့နဲ့ KIA တပ်ဖွဲ့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေဖြစ်ပါတယ်။လာမယ့်ပြည်တော်စုငင်းချမ်းရေးညီလာခံကိုတော့ KIA အဖွဲ့ကအခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့နဲ့အတူပအဝင်တယောက်ဖို့ပြင်ဆင်ထားပေမယ့်တအံပလောင်တပ်ဖွဲ့ကတော့အစိုးရဘက်ကဖိတ်ကြားမယ်မဖိတ်ကြားဘူးဆိုတာမရေမရာရှိနေပြီးဖိတ်ကြားရင်တော့တယောက်ဖို့ရှိကြောင်းတအံပလောင်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်
ကချင်နယ်ရှမ်းပြည်နယ်မြောက်ပိုင်းတွေမှာတိုက်ပွဲတွေဆက်ဖြစ်နေတာနဲ့ပတ်သက်ပြီးတော့ရန်ကုန်ခြေစိုက်သတင်းတော်ကိုမိုးစောပြောသွားတာပါ။အခုတစ်ခါတော့ငလျင်နောက်ဆက်တွဲသတိပေးချက်ကိုထုတ်လွှင့်ပေးခြင်းပါတယ်။မြန်မာနိုင်ငံလယ်ပိုင်း6မြို့အနောက်ဘက်16မိုင်လောက်အကွာကိုဗဟိုပြုပြီးဗုဒ္ဓဦးနေကပြင်အား 6.8 ရှိတဲ့ငရင်လှုပ်သွားပြီးတဲ့နောက်ကြာသပတေးနေ့ည7နာရီမထိုးခင်မှာပဲတပိတ်ချင်းအရှိတောင်ဘက်8မိုင်လောက်အကွာမှာလဲပြင်အားအဆင့်4ရှိတဲ့ငရင်ငယ်တစ်ခုထပ်ပြီးတော့လှုပ်ခတ်ပါတယ်။အင်းအပြင်းငရင်တစ်ခုနောက်မှာနောက်ဆက်တွဲငရင်တွေလှုပ်လေရှိတာကြောင့်6ငရင်တန်းခံရတဲ့ပကံဘက်ကရှီဟောင်းအမွေနဲ့ဇေဒီပထိုးတွေတဝိုက်တောင်နဲ့လှူရှားသွားလာသူတွေသတိထားကြဖို့မြန်မာနိုင်ငံငရင်ကော်မတီကလည်းသတိပေးလိုက်ပါတယ်အပြည့်စုံကတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဩဂုတ်လ25ရက်မြန်မာစံတော်ချိန်ည10:48မိနစ်လောက်မှာတပိတ်ချင်းမျိုးအရှိတောင်ပဲ8မိုင်လောက်အကွာကိုဗဟိုပြုပြီးပြင်းအားလေးရှိတဲ့ငလင်ငယ်တစ်ခုလှုပ်ခတ်သွားတာကိုမန္တလေးမြင်းငလင်စခန်းကနေတိုင်းတာရရှိကြောင်းမိုးစလကသတင်းထုတ်ပြန်ပါတယ်။24ရက်နေ့ကတော့သူ့တောင်ဘက်ပိုင်း6မြို့အနောက်ဖက်16မိုင်လောက်အကွာမြောက်အနှက်52မိုင်လောက်မှာဗဟိုပြုပြီးပြင်းအား 6.8 ငလင်လှုပ်ခဲ့တဲ့အတွက်လူ3ဦးသေဆုံးခဲ့ရတယ်လို့ငလင်ဗဟိုချက်နဲ့တိတ်ပြီးမဝေးလာတဲ့ရှေးအောင်လက်ရာတွေနဲ့ပြည့်နေတဲ့ပုဂံမှာဖျားပထိုးရားနဲ့ချီပြီးပျက်စီးခဲ့ရပါတယ်။ဒီငလင်ဟာမြန်မာနိုင်ငံသားတွေနဲ့မဆိုင်လှတဲ့ဇကိုင်းပြက်ရွေထက်မြန်မာနိုင်ငံအနောက်တောင်ပိုင်းကမြေလွန်ဒုချက်ကြီးတွေလှုပ်ရှားမှုကြောင့်အဓိကဖြစ်လာတာလို့မြန်မာနိုင်ငံငလင်ကော်မတီအတွင်းရေးမှူးဒေါက်တာမျိုးတန်ကပြောပါတယ်
။အခုလှုပ်တဲ့ငလင်နဲ့ဇကိုင်းပြက်ရွေနဲ့ကတော့ပိတ်ဆက်တယ်မရှိဘူးဗျ။ဟိုဒီငလင်ကလှုပ်တာကဟိုမြန်မာနိုင်ငံရဲ့နောက်ဖက်ပိုင်းကပေါ့။အဲ့တော့ဖြစ်နိုင်ပုံများတာကတော့subduction zone ပေါ့နော်အိန္ဒိယမြေထုချက်ကနေပြီးတော့ဘာမှမြေထုချက်အောက်ကိုစိုက်ဝင်နေတဲ့ဖြစ်စဉ်ပေါ့ဆိုတော့အဲ့ဒီဖြစ်စဉ်ကနေပြီးတော့ဒီအောက်မှာမြေထုချက်နှစ်ခုတွန်းထိုးထိပ်တွေ့နေတဲ့အနာသက်မြင်းတစ်လျှောက်ကပေါ့လှုပ်တယ်လို့ကျွန်တော်တို့အဲ့လိုပြောရမှာပေါ့
ဒီ after shocks လို့ခေါ်တဲ့နောက်ဆက်တွဲငလျင်လှုပ်နိုင်ခြင်းနဲ့ပတ်သက်ပြီးပြောပြပေးပါ
ငလျင်တိုင်းငလျင်တိုင်းပေါ့တော်တော်များများကတော့ after shock တွေလာတာများတာပေါ့ဆိုဒီငလျင်မှာလည်း after show လာနိုင်မယ်လို့မျှော်လင့်ရတာပေါ့လေ။ဒါဖြစ်လို့လေဆိုတော့ပြီးခဲ့တဲ့2016 April 13 6.9 နဲ့လှုပ်သွားတယ်။ဒါလည်းဟိုကီလိုမီတာ140အနက်ကနေလှုပ်ပြီးတော့ဒါလည်း suggestion ဆောင်ကဖြစ်တာပဲလေ။ April ဟို13ရက်နေ့ပေါ့။ဒီကလီးဝါနဲ့ဒီမုံရွာလန်းအလေတက်တဲ့လောက်မှာထင်ပါတယ်။တောကျင်ဆိုတဲ့နေရာလေးမှာလှုပ်သွားတာ။ဆိုတော့အဲ့ဒီငလျင်မှာတောင်မှပဲ magnitude 5နဲ့အထက် after show တွေလှုပ်ခဲ့တယ်ဆိုတော့ဒီကောင်လည်းလှုပ်ဖို့များပါတယ်။ဆိုတော့လာမယ်ဒီတလာခွဲနှစ်လအတွင်းတော့လှုပ်နိုင်ချေရှိတာပေါ့
ဘယ်လိုနေရာမျိုးတွေမှာတတိထားဖို့လိုပါလဲ
main shop ပေါ့နော် 6.8 မနေ့ကလှုပ်သွားတဲ့ငလျင်ကြောင့်ပျက်စီးဆုံးရှုံးတဲ့နေရာတွေတော်တော်များများပေါ့ဟိုအဲ့ဒီနေရာတွေမှာဝင်ထွက်သွားလာလှုပ်ရှားမဲ့အခါမျိုးမှာတော့တတိထားရမှာပေါ့ပကံညောင်းနမူနာပြိမဲ့ဆိုရင်ဇီဒီပထိုးတွေဖြစ်နေတယ်အဲ့ဒီနေရာတွေမှာစာနာတွေပေါ့တူတူတွဲလောင်းကြံနေတဲ့အခါမျိုးတွေပတ်ဝန်းကျင်မှာဝင်ထွက်သွားလာမယ်ဆိုရင်တော့after show လုပ်တဲ့အချိန်နဲ့တွားခိုက်မယ်ဆိုတော့အန္တရာယ်များတာဆိုတော့အဲ့လိုမျိုးပျက်စီးလက်စားအဆောက်အဦလေးပြီးမှဝင်ထွက်သွားလာမယ်ဆိုရင်တော့ဒါသတိထားရမှာပေါ့
မြန်မာနိုင်ငံငလျင်ကော်မတီအတွင်းရေးမှူးဒေါက်တာမျိုးတန်ကသတိပေးသွားတာပါ
ဒေါက်ခင်မျိုးသားပြောသွားတာဖြစ်ပါတယ်ဗုဒ္ဓဦးနေကလှုပ်ခဲ့တဲ့ငရင်နောက်ပိုင်းရှေးအောင်လက်ရာတွေရှိရာပကံဒေသကဇီဒီပထိုးတော်တွေရဲ့ပျက်စီးမှုနဲ့ရှင်းလင်းထင်းသိအပိုင်းတွေကိုလူများကစိတ်ဝင်စားသလိုရှေးအောင်လက်ရာတွေပျက်စီးပျောက်ွယ်သွားမဲ့အရေးကိုလည်းစိုးရိမ်နေကြပါတယ်ချိန်ထဲမှာနောက်ဆက်တွဲငရင်ငယ်တွေရှိနိုင်တယ်ဆိုတဲ့သတင်းတွေအပေါ်မှာလည်းသတိထားနေကြပါတယ်ဒီချိန်တွေကိုတော့မတ်ခွာညိုကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
မန္တလေးတိုင်းဒေသကြီးတွင်ကကဘာလက်ခီးတဲ့တွေအများဆုံးလာရောက်လက်ပတ်လေးရှိကြတဲ့ပကံညာဦးဒေသကနှစ်ပေါင်း1000ကျော်ရှီဟောင်းမွေနှစ်ဇီဒီပထိုးတွေရဲ့ပျက်စီးမှုအခြေအနေနဲ့ပတ်သက်လို့ပကံဒေသကဝါရင်ခီးသွားအလန်ညွန်ဦးစောဝင်းချိုကအခုလိုပြောပြပါဗျ။ဒ
ီဇီးကုံနဲ့အနန္တာကတော့ကံကောင်းတယ်။ဟိုလောကကြီးပါလောက်ပျက်စီးမှုမရှိဘူး။ဖရာကြီးတွေကတော့ဇူရမနီဖြစ်တိုက်သွားတယ်ပေါ့။သမယန်ကြီးကလည်း1975တုန်းကတော့မဖြစ်ခဲ့ဘူး။ဒီတစ်ခါကျတော့သူလည်းအကြောင်းရင်းပါဖြစ်သွားတယ်။
အခုတစ်ခါငလင်မှာဇီဒီပထိုးတော်တွေပျက်စီးရတဲ့အဓိကအကြောင်းရင်းကိုတော့ဦးစောဝင်းချိုကအခုလိုရှင်းပြပါဗျ။အ
ဓိကကတော့ကျွန်တော်တို့က1985ခုနှစ်ငလင်ဖြစ်တယ်လေ။အဲ့ဒီငလင်ပြီးတဲ့နောက်မှာခုနကတော့ပြောတဲ့ဒီအင်္ဂရီပေါ့နော်။ဒီအင်္ဂရီတွေအုတ်ကြီးအဲ့ဒါတွေနဲ့အစားထိုးပြီးတော့ဒီဆောက်ခဲ့တယ်ပေါ့။ဒီတစ်ခါငလင်ပြန်လှုပ်တဲ့အခါကျတော့ကျွန်တော်တို့သွားသတိထားမိတာကအဲ့ဒီအစ်စ်ပြန်လဲဒီဆောက်ထားတဲ့အပိုင်းတွေကပြတ်ကျပြီးတော့အဲ့ဒီပြတ်ကျတဲ့အပိုင်းတွေကနေပြီးတော့အောက်မှာရှိနေတဲ့ရှိအောင်အမွေနဲ့ပြောပါတော့နော်မပြမရှိအဲ့ဒီဟာတွေကိုတိုက်စားသွားတာဆိုလိုတဲ့သဘောကအစ်စ်တွေရနေအဟောင်းတွေကိုဆွဲခေါ်သွားတယ်ပေါ့ဗျာအဲ့ဒါကြောင့်ဒါအရန်ဟိုနှမျိုးကိုကောင်းတယ်နှမျိုးကိုကောင်းတယ်ချစ်လာပိုင်းကိုလာပိုင်းကဟိုပကံကမိုးရပြီအခုအချို့ဖရားတွေကအပေါ်ကနေအเจ้าနေဖြစ်သွားတယ်အเจ้าနေဖြစ်တာအဲ့ဒီကောင်က မိုးတွေမှာဖြစ်တယ်ဆိုတော့မိုးကရွာလို့ရှိရင်အဲ့ဒီမိုးတွေကအကြောင်းနဲ့ဝင်မှာအကြောင်းနဲ့ဝင်ပြီးရင်ဟာဟိုနိုင်ရပကြီးတွေလည်းပျက်စီးသွားနိုင်တယ်အဲ့ဒါကအရေးကြီးဆုံးကျွန်တော်တို့လှုပ်ဆောင်ရမယ့်အချက်
စီရီပထိုးတွေပြိုကျသွားခဲ့တဲ့ရှီဟောင်းအုတ်နိုင်ရံတွေကိုရှင်းလင်းနေတဲ့အချိန်ဒီပေါ်မှာပြည်သူအများကတာမန်အုတ်ကျိုးအုတ်ပဲ့တွေကိုပစ်လိုက်တယ်လို့စုပုံလွှတ်ပစ်လိုက်မှာကိုလည်းစိုးရိမ်နေကြတာပါဒါနဲ့ပတ်သက်လို့တော့ရှင်းလင်းနေတဲ့အချိန်ဒီကိုကိုယ်တိုင်သွားကြည့်ထားတဲ့ဦးဇော်ဝင်းချိုကသူမြင်ခဲ့ရတဲ့အတိုင်းအခုလိုပြောပြပါတယ
်အမိုက်တောင်းတဲ့ဟိုအမိုက်တွေထဲတဲ့ပုံစံမျိုးတော့မဟုတ်ပါဘူးကျွန်တော်ပြီးတော့တို့တို့ရှီဟောင်းကတို့တာဝန်ရှိတဲ့သူတွေအတတိတင်္ကြာရှင်တွေလည်းတို့အနာမှာရှိပါတယ်မနေ့ကဟိုတမဒါယူထင်းကျော်ကလည်းဒီဒီစီရှင်းတဲ့အခါမှာဟိုရှေးဟောင်းတွေပါလေပါလာနိုင်တဲ့ပုံစံမျိုးကိုယူဆဖို့ပေါ့ဒါပေမဲ့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ဒီ1975တုန်းကဟိုရှေးဟောင်းတော်တော်များများကကျွန်တော်တို့ပါသွားပြီးကပေါ့နော်အဲ့ဒီကလေးကကျွန်တော်တို့ဌာပနာတွေပြန်လုပ်တာတွေရှိတယ်တိတ်ထားတာတွေရှိတယ်အခုကတော့ဟိုကျွန်တော်ထင်တယ်တိတ်ပြီးတော့ဟိုတံပိုးကြီးလာတဲ့ရှေးဟောင်းပစ္စည်းတွေကတော့တိတ်မပါနိုင်တော့ဘူးလို့ထင်တယ်အဲဒါပေမဲ့ခုနကပြောဆိုရှင်ကွင်းလက်ရလိုဟာမျိုးတွေတော့ရှိတာပေါ့နော်ဒါတွေကလည်းတကယ်တော့တံပိုးရှိတာပဲဟိုနားလေတဲ့ဒီဒီနဲ့တန်ရှေးလုံးတဲ့လူနဲ့တွားပြီးလုံးနေတာပါအဲ့ဒါတော့ကျွန်တော်သိပါတယ်ဟုတ်ဟုတ်
မနိုင်ငံအလဲပိုင်းမှာ1985ခုနှစ်ကတကြိမ်2003ခုနှစ်ကတကြိမ်နဲ့အခု2016ခုနှစ်မှာလည်းတကြိမ်ငလင်တန်းကိုခန်းစားခဲ့ကြရတာပါဒီငလင်3ကြိမ်လုံးမှာကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့တောင်တွင်းကြီးမြို့ပလဲစာပေမိသားစုဝင်တဦးဖြစ်သူဒေါ်သင်းသင်းခိုင်ကသူ့ရဲ့ငလင်အတွေ့အကြုံကိုအခုလိုပြောပြပါဗျာအမေဟို
အိမ်တွင်းကအဲကန်းကနေအိမ်ပြင်မဲ့ကိုယောက်ျားလေးလေးယောက်လောက်ခေါ်ပြီးတော့ထုတ်တဲ့အချိန်ဆိုနည်းနည်းကြာတယ်အဲ့ကြာတဲ့အိမ်ရှိရောက်တဲ့အချိန်ကိုအဲကားကြီးကလှုပ်တော့ကားကြီးကဒီမှဆိုရင်6တော့4ဘက်ဆိုရင်လေလှုပ်တာငင်းရမယ့်ဟာမလား6တော့3ဘက်တော့2ဘက်တို့ဆိုရင်4ဘက်ကငင်းရမှာအဲ့ကားကြီးအဲ့လိုလှုပ်နေဟာ
2003ခုနှစ်တုန်းကလည်းပြင်းအား 6.8 အဆင့်နဲ့ပဲငလင်လှုပ်ခဲ့တာဖြစ်ပြီးတောင်တွင်းကြီးမြို့နယ်ရှစ်မိုင်အကွာဂုံညင်းတန်းရွာအနီးမှာဗဟိုပြုလှုပ်ခဲ့တာကြောင့်တောင်တွင်းကြီးမြို့ဟာငလင်တန်းကိုပိုခံစားခဲ့ကြရပြီးလူနှစ်ဦးလည်းသေဆုံးခဲ့ရတယ်လို့ဒေါ်တင်တင်ခိုင်ကပြောပါဗျ
2003တုန်းကဆိုလို့ရှိရင်အဲ့ပေကျွန်းဆိုတဲ့ရွာပေါ့အဲ့ဂုံမင်းနဲ့နီးရပေါ့ဟိုဘောပြူရဲ့နေရာနဲ့နီးဆုံးပေါ့အဲ့နေရာဆိုလို့ရှိရင်လူကသွားပြီးတော့သူကနွားသိမ်းလိုက်တဲ့အချိန်မှာမြေကြီးကအဲ့ပြီးတော့အကြောင်းကြီးဖြစ်ပြီးတော့လူကအဲ့မြေကြီးကိုရောက်သွားရောက်သွားတဲ့အချိန်မှာနွားကျိုးကိုကင်ထားတဲ့အတွက်ပြင်မလားနွားကိုနွားပြန်ယုံလိုက်လို့မသေးတာနှုတ်ဆိုရမြေကြီးရဲ့အဲ့လိုငင်းညိုတယ်လို့ပေါ့ရင်ငါတို့ငင်းနေတော့ပြောပြီးအဲ့လိုမျိုးဖြစ်တာ
မိုးလေဝသနဲ့ဘူမိဗေဒပညာရှင်တွေကငလင်ကြီးတွေဟာနှစ်40ဝန်းကျင်မှာတစ်ကြိမ်လှုပ်လေရှိတယ်ဆိုပေမဲ့ပြင်းအား 6.8 အဆင့်ရှိတဲ့ငလင်ဟာ2002ခုနှစ်ကနေရေတွက်ရင်အခုနှစ်ပေါင်း14နှစ်အတွင်းမှာတကြော့ပြန်လှုပ်ခဲ့တာဖြစ်ပါတယ်
။မခွန်ကြီးပြောပြသွားတာဖြစ်ပါတယ်။ဂုရုခါတော့အမေရိကန်နိုင်ငံကြီးနဲ့ဆိုင်တဲ့သတင်းကိုအလဲပေးကြပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲကျင်းပဖို့နှစ်လခွဲလောက်ပဲလိုတော့တဲ့အချိန်မှာဒီမိုကရက်တစ်နဲ့ရီပူဘလစ်ကန်ကိုယ်စားလှယ်လောင်းတွေဟာလူနည်းစုတွေရဲ့ထောက်ခံမှုတွေရဖို့အတွက်ကြိုးစားနေကြပါတယ်။Republican သမ္မတလောင်းဒေါ်နယ်ထရမ့်ကတော့ Hillary Clinton ကိုအများစုထောက်ခံမှုပေးနေတဲ့ African နယ်ပွားအမေရိကန်နိုင်ငံသားတွေအနေနဲ့သူမကိုစန့်ကျင်ပြီးသူ့ဘက်ကိုဗက်ပြောင်းလာအောင်စီရင်လှုံ့ဆော်နေပါတယ်။အထောက်အထားအခိုင်အလုံးမရှိတဲ့ Latin American နယ်ပွား Hispanic ရွှေ့ပြောင်းနေထိုင်သူတွေနဲ့ပတ်သက်တဲ့သူ့ရဲ့ရည်ရည်ချက်ကိုလည်းပြောင်းလာပြီးသူတို့အားလုံးကိုလည်းပြန်ဖို့မှာမဟုတ်ဘူးလို့ Trump ကပြောပါတယ်။ VOA သတင်းတောက် Latisa Hope ရဲ့သတင်းလောကိုရှားဖောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတွေပညာရေးနဲ့အလုပ်ကိုင်ပုံမရရှိအောင်လှုံ့ဆော်ပေးသွားမယ်လို့ပြီးခဲ့တဲ့တစ်ပတ်က Republican သမ္မတလောင်း Donald Trump ကကတိပေးပြောဆိုလိုက်တယ်လို့သူတို့အများစုနေထိုင်တဲ့မြို့ကြီးတွေမှာလည်းပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုံ့ဆော်ပေးသွားမယ်လို့လည်းပြောဆိုလိုက်ပါတယ်။ Democratic Party ဟာ American ပြည်ထောင်စုမှာရှိတဲ့လူနည်းစုတွေရဲ့အရေးကိုကောင်းမွန်စွာမဆောင်ရွက်ပေးနိုင်ခဲ့ဘူးဆိုပြီးတော့လည်းဂျာတာပရေးနဲ့ New Hampshire ပြည်နယ် Manchester မှာပြုလုပ်တဲ့စုဝေးပွဲအတွင်းမှာ Mr. Trump ကပြစ်တင်ဝေဖန်လိုက်ပါတယ်။
This is the year that the people who have been betrayed by democratic
ဒီနေ့ဟာတန်းနဲ့ချီတဲ့ African နယ်ပွား American နိုင်ငံသားတွေနဲ့ Latin American နယ်ပွား American နိုင်ငံသားတွေအပါအဝင် Democratic မူဝါဒတွေရဲ့ပြစ်ပယ်ခြင်းလစ်လျူရှုခြင်းခံနေရတဲ့ပြည်သူတွေအနေနဲ့သူတို့ပေါ်မှာထပ်ခါဝတ်တရားပြတ်ခွက်ခဲ့တဲ့နိုင်ငံရေးသမားတွေကိုညှဉ်းပယ်ရမယ်နှစ်တစ်နှစ်ဖြစ်ပါတယ်
လူနည်းစုမဲဆန္ဒရှင်အများစုဟာမစ္စတာထရန့်ကိုစန့်ကျင်ကြပေမဲ့လည်းတချို့ကတော့သူ့ကိုထောက်ခံမှုပေးကျင်ကြပါတယ
် Because we need jobs
ကျွန်တော်တို့ဟာအလုပ်ကိုင်တွေလိုအပ်တယ်ဒီနိုင်ငံမှာနေထိုင်တဲ့လူမဲမိသားစုတွေရဲ့တစ်နှစ်ဝင်ငွေဟာဒေါ်လာ9000ထက်နည်းပါတယ်မြို့ပြစင်ကြေဖုံးရက်တွေမှာနေထိုင်ကြတဲ့ African နယ်ပွား American နိုင်ငံသား90ရာခိုင်နှုန်းကျော်ဟာအလုပ်လက်မဲ့ဖြစ်နေကြတယ်ဆိုတာမှန်ပါတယ်ကျွန်တော်တို့အားလုံးတော့မဟုတ်ပါဘူးလူမဲတွေအားလုံးကိုသူပြောနေတာမဟုတ်ပေမဲ့ ျွန်တော်တို့တွေဟာရာဂိုင်းလုံးတော်တော်များများအဆင်မပြေကြပါဘူး
။ Republican သမ္မတလောင်းဒေါ်နာထရမ့်ဟာလက်တင် American တွေပါမဲဆန္ဒရှင်တွေရဲ့ထောက်ခံမှုတွေရဖို့လဲကြိုးစားနေပါတယ်။ American ပြည်ထောင်စုနဲ့ Mexico နယ်စပ်ကြားအုတ်နယ်ရင်တိုင်းတည်ဆောက်မယ်ဆိုတာကိုသူတန်တိတ်တန်ချထားတဲ့အတိုင်းဆက်လုပ်သွားမှာဖြစ်ပေမဲ့တန်းနဲ့ချီတဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုပြန်ပို့မယ်ဆိုတဲ့အစိုးပိုင်းသူ့ရဲ့ပြောဆိုမှုကိုတော့ပြန်ပြီးရုပ်သိမ်းလိုက်ပါတယ်။Mr. Trump ဟာ Clinton ကိုအကြမ်းဖက်ဝါဒပူပေါင်းထူထောင်သူနဲ့လူလိန်လူညာတယောက်လို့ခေါ်ဆိုခဲ့တယ်လို့အဂတိလိုက်စားတဲ့သူတယောက်လို့လည်းဆွဆွဲပြောဆိုလိုက်ပါတယ်
။ Access and favors were sold.
အခွင့်အရေးနဲ့မျက်နှာသာရဖို့ငွေလက်ခံခဲ့တယ်။ငွေပေးရင်အလုပ်ဖြစ်တယ်လို့ခေါ်တာပေါ့။ Hillary Clinton လက်ထက်နိုင်ငံခြားရေးဌာနမှာတာဝန်ထမ်းဆောင်တော့က Clinton Foundation ရောင်းမောင်းရင်ပေး Clinton ကိုငွေလှူခဲ့တဲ့သူတွေဟာအချိန်ချင်းမျက်နှာသာပေးခံရပါတယ်
။ Clinton ကတော့ Reno နီဗာဒါမှာပြောတဲ့သူမရဲ့မိန့်ခွန်းထဲမှာအသေးစားစီးပွားရေးလုပ်ငန်းတွေပုံမများပြားလာအောင်လှုပ်ဆောင်မဲ့ကိစ္စကိုထပ်သွင်းပြောဆိုသွားမယ်လို့စီစဉ်ထားပေမဲ့လည်းတကယ်တမ်းကျတော့လူနည်းစုတွေရဲ့ထောက်ခံမှုရအောင်ကြိုးစားနေတဲ့မစ္စတာထရမ့်ဘက်ကိုသူအာရုံစိုက်ပြီးပြောခဲ့ပါတယ
် In just this past week under the guise
ဟန်ဆောင်ပန်ဆောင်တဲ့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတွေစီကိုတွင်ကြောပြီးမရောက်လာခင်ပြီးခဲ့တဲ့တစ်ပတ်အထိထရမ့်ဟာလူဖြူပရိသတ်အများအပြားရှိမှာပဲလူမဲအတိုင်းဝိုင်းကိုတကယ့်ကိုရင့်သီးတဲ့စကားလုံးတွေနဲ့ပုတ်ခတ်ပြောဆိုခဲ့ပါတယ်သူတို့တွေကိုဆင်းရဲနှုံချတဲ့သူတွေပညာမဲ့အိမ်ချေမဲ့အိမ်ရမဲ့သူတွေပိုင်ဆိုင်မှုမရှိတဲ့သူတွေဘယ်သူမှမလုပ်ရတဲ့ရာဇဝမှုတွေကိုလည်းကျူးလွန်ရတဲ့သူတွေလို့သုံးနှုန်းခဲ့ပါတယ်အခုလမ်းပေါ်မှာထွက်လျှောက်ကြည့်တနတ်နဲ့ပြစ်တက်ခရနိုင်တယ်လို့လည်းသူကပြောပါတယ
်မစ္စတာထရမ့်ဟာစင်ကျင်နှုံတရားမရှိတဲ့လူတစ်ယောက်ဖြစ်တယ်လို့နိုင်ငံရေးအကြတဲ့ကာလမှာလည်းသူ့ရဲ့ဥဆောင်မှုကိုမယုံကြည်ရဘူးလို့လည်းဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်ကပြောပါတယ်ရှင်
ရှားပေါင်းပြပြတာဖြစ်ပါတယ် VOA ကနေမြန်မာဘာသာစီစဉ်နေကိုညနေ9:00နာရီကြီးဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ကျွန်တော်တို့ VOA မြန်မာဘက်ကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်စံကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြတယ်ဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အဲဒီမှာထုတ်လွှင့်ပြီးသားသတင်းတွေကိုနားဆင်ဖတ်ရှုနိုင်သလို VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ဒါပြင်ကျွန်တော်တို့ရဲ့ VOA Facebook ဆာမျက်နှာကနေလည်းနောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့ရုပ်သံအစီအစဉ်တွေကိုကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်ဆင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
တူရကီနိုင်ငံတောင်ပိုင်းကစစ်စောမြို့မှာဒီကနေ့ကားဘုံတလုံးပေါက်ခွဲတာကြောင့်ရဲတပ်ဖွဲ့ဝင်၁၁ယောက်ထဲမှနေတည်ဆုံပြီးတခြားလူအများပြားဒဏ်ရာသွားတယ်လို့စစ်ရုံတာဝန်ရှိသူတွေကပြောပါတယ်။ရဲတပ်ဖွဲ့စစ်စေးဂိတ်ကူးလို့ယူဆတဲ့အခင်းဖြစ်နေရမှာပေါက်ကွဲမှုဖြစ်ပြီးတဲ့နောက်မိဂိုလုံးကြီးတက်နေတာကိုဒေသတွင်းရုပ်သံသတင်းဌာနတွေကထုတ်လွှင့်ပြသပါတယ်။ဒီကနေ့ဒေသဆန်တော်ကြီးမနေ့၆နာရီခွဲပတ်ဝန်းကျင်မှာပေါက်ခွဲတာဖြစ်ပြီးတူရကီအနာဘိုင်ဒီဘက်ကလက်တွန့်ပြန်မယ်လို့အခိုင်အမာပြောထားပါတယ်။အီတလီနိုင်ငံလည်းပိုင်းမှာဘူလူနီကပြန်ကြီးတဲ့ငလျင်ကြီးလှုပ်သွားပြီးတဲ့နောက်အမာထရီချေမြို့မှာတောက်ကြနေကအားပြင်းနဲ့နောက်ဆက်တွဲငလင်ငယ်နှစ်ခုထပ်လုပ်ပါတယ်။အဲဒီနောက်ဆက်တွဲငလင်ငယ်တွေဟာပြင်းအား 4.3 နဲ့ 4.9 ရှိတာကြောင့်အဆောက်အုံပြူပြီးပျက်စီးသလိုမိခိုးတွေထွက်တဲ့အတွက်လည်းမြို့ကန်တွေပိုကြောက်လန့်နေကြပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကပင်လယ်ကမ်းခြေမှာဖွင့်ထားတဲ့စားတောက်ဆိုင်တစ်ခုကိုသနတ်သမားတွေကဝင်တိုက်ပြီးသိမ်းထားတာအဆုံးသတ်သွားပြီလို့ဆိုမာလီလူမျိုးရေးတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။အဲဒီဖြစ်ရမှာသနတ်သမား2ဦးတေဆုံးပြီးတခြားလူ9ယောက်ထက်မနည်းလည်းတေဆုံးသွားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားဝန်ကြီးဆာဂီလာဗ်ရော့ဖ်တို့ဒီကနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတွေ့ဆုံပြီးဆီးရီးယားတိုက်ခိုက်မှုတွေအဆုံးသတ်နိုင်ဖို့အတွက်ညီညာရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ရေးစပြီးဆွေးနွေးနေကြပါတယ်ခင်ဗျာ
။သတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းချင်ကြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဆူလီမန်သာရာဝလီဖြစ်ပါတယ်။ VOA American အတန်ညနေကမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းလို့မီတာ16 19နဲ့25တို့ကနေတန်လွင့်ပေးကြတာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.